ဆရာဦးအောင်ကြည်ညိုခင်ဗျာဒီနေ့ပြည်တော်စုလွတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအကောင့်တေဖော်မှုကော်မတီရဲ့အစီရင်ခံစာတင်သွင်းခဲ့တယ်လို့သိရပါတယ်ဒီအစီရင်ခံစာမှာအဓိကဘယ်လိုအကြောင်းအရာတွေများပါတယ်ဆိုတာလေးသိပြစေခင်ဗျာ
ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြင်ဆင်ရေးနဲ့ပတ်သက်ပြီးဘယ်လိုဆောင်ရွက်ခဲ့တယ်ဆိုတာရဲ့ဘယ်ဟာတွေကိုပြင်ဆင်ဖို့ရအတွက်အကြံပြုချက်တွေရရှိတယ်ဆိုတာကိုတင်တဲ့အစီရင်ခံစာဗျာအဓိကကသူအခန်း1ကနေပြီးတော့အခန်း15အထိပေါ့နော်ဟိုဂါဏနှစ်ခုခွဲလိုက်တယ်မူလအတိုင်းထားရှိတဲ့နဲ့အခန်းနဲ့ပုံမှန်တွေကဒကဏပြင်ဆင်ဖို့ရအကြံပြုချက်တွေနဲ့ပြင်ဆင်ဖို့ရရှိတဲ့ပြင်ဆင်ခြင်းဖြည့်ဆွက်ခြင်းပြည့်ပြည့်ခြင်းစတဲ့ကိစ္စရပ်တွေအတွက်ပြင်ဆင်ဖို့ရတင်ပြထားတဲ့အခန်းလိုက်ပုံမှန်တွေရဒကဏလို့ဂါဏနှစ်ခုခွဲပြီးတော့အခုအစီရင်ခံစာတင်လိုက်တာ
ပုံမှန်436ပြင်ဆင်ဖို့ကိစ္စတွေနောက်ပုံမှန်59စလုံးပြင်ဆင်ဖို့ကိစ္စတွေရောအစီရင်ခံစာထဲမှာဘယ်လိုပုံစံမျိုးနဲ့ထည့်သွင်းထားပါလဲခင်ဗျာ
ပါတယ်ဗျနိုင်ငံတော်ကြီးကပုံမှန်59စလုံးမှာဆိုရင်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေချိန်ခါရစဉ်းစားဆောင်ရွက်တဲ့ပုံမှန်အဖြစ်သူကတင်ပြတယ်ဗျနော် NLD ကတော့1948ခုနှစ်နဲ့1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေများမှာလည်းပဲကတ်တတ်ထားခြင်းမရှိတဲ့အတွက်ကြောင့်ဒါကိုပယ်ဖျက်ဖို့ရအကြံပြုထားတယ်ဗျအဲဒီမှာ NDF ကတော့ပြင်ဆင်ဖို့အကြံပြုတယ်ဗျသူကဘာလို့ဆိုတော့မိမိကိုယ်တိုင်တော်လည်းကောင်းမိမိရဲ့မိဘတပါးပါးလကောင်မိမိရဲ့ဇနီးတို့မို့ခင်မွန်းတို့လကောင်နိုင်ငံခြားအစိုးရကြီးကျေးဇူးတစ္ဆာကိုခံယူဆောင်ရှောက်သူမဖြစ်စေရဘာညာပေါ့နော်လက်အောက်ခံမဖြစ်စေရစတဲ့အတိုင်းသူကပြင်ဆင်ဖို့သူကအကြံပြုတယ်ကြာအဲ့တော့အသေးပေရတော့သူကတော့တာသမီတို့ချွေးမတို့ဖြုတ်လိုက်တာပေါ့နော်ဒါသူတို့အကြံပြုချက်အစီအခံစာမှာပါတာလေ436ကကြီးမှာပေါ့နော်ပြည်တော်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကတော့ရေးပါမှုအခန်းကဏ္ဍနဲ့အခြေအနေချင်းခံနဲ့လက်လျောညီထွေစွာတိုးမြင့်ပေးတဲ့နယ်ဆိုပြီးတော့ပါတယ်ဗျာ NLD ကတော့ရွေးကောက်တင်မြှောက်ခံရသောကိုယ်စားလှယ်အလုံးရဲ့သုံးပုံနှစ်ပုံကပြင်ဆင်ရန်သို့မဟုတ်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်အလုံးရဲ့ထောက်ဝဲကျော်ကပြင်ဆင်ရန်သဘောတူလက်ခံပြီးနောက်ပြည်လုံးစုစန္ဒခံယူပွဲအထမြောက်ပါကစန္ဒမဲပေးသူဦးရည်ဤထောက်ဝဲကျော်ဆန္ဒမဲဖြင့်ပြင်ဆင်တင်ပါတယ်လို့အကြံပြုထားတယ်ဗျ။အဲ့လိုပေါ့နော်။ ADF ကလည်းအကြံပြုထားတာရှိတယ်လို့ပြန်တဲ့ကွန်ပျူတာဝင်ရလည်းအကြံပြုထားတာရှိတယ်ဗျ။436ခါခွေးမှာကြတော့ပြည်တော်စုလွှတ်တော်မှာရွေးကောက်တင်မြောက်ခြင်းခံရတဲ့ကိုယ်စားလှယ်အားလုံးရဲ့သုံးပုံတပုံသုံးပုံပြည်တော်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့ထောက်ဝဲကျော်ဆန္ဒမဲနဲ့ပြင်ရန်ဆိုပြီးတော့ပဲ NLD ကအကြံပြုပြီးတင်ပြထားတယ်။အဲ့လိုပဲဖလို့ဆိုဘောတို့မွန်ဒီမိုကရေစီတို့ NDF တို့အကြံပြုထားတဲ့ဥစ္စာတွေပါဘယ်လိုအကြံပြုထားတယ်ဆိုတာကိုထည့်သွင်းရေးဆွဲပြီးဒီနေ့လွှတ်တော်ကိုတင်ပြလိုက်ပြီ
။ဒီအကြံပြုချက်စုစုပေါင်းဆိုလို့ရှိရင်အချက်ပေါင်းဆိုရင်ဘယ်နှချက်လောက်များပါဝင်ပါလဲဗျာဒီအစီရင်ခံစာထဲမှာ
အခန်း1ကနေစပြီးတော့အခန်း15အထိဒီနေ့တင်သွင်းတဲ့အစီရင်ခံစာဆိုရင်စာမျက်နှာဘယ်လောက်ကြီးပါလဲဆိုတော့126မျက်နှာရှိအများကြီးပဲနော်အဲ့ဒီထဲမှာပြင်သွင်းတော့ဆိုတာပုံမှန်တွေပုံမှန်ခွဲတွေလိုက်အကုန်လုံးဒီနေ့ဟိုအပြည့်ပြည့်စုံစုံတင်ပြလိုက
်ဆရာဒီအစီရင်ခံစာပေါ်မှာပါတဲ့အချက်တွေကိုရှင်းဆက်ပြီးတော့ပေါ့လေပြည်တော်စုလွှတ်တော်မှာဆက်လုပ်မဲ့အခြေအနေတွေရောဘယ်လိုများရှိပါသလဲဆရာ
အဲ့တော့ပြည်တော်စုလွှတ်တော်ကိုယ်စားလှယ်တွေကဒီတင်ပြတဲ့အစီရင်ခံစာနဲ့ပတ်သက်လို့ဝင်ရောက်ပြီးတော့ဆွေးနွေးဖို့ရအတွက်အမည်စင်းတောင်းပြီးဗျာ24ရက်နေ့တောက်ကြနေမှာနောက်ဆုံးထားပြီးအမည်စင်းပေးရ
ဆရာတို့ NLD ကရောဒီကိစ္စပေါ်မှာဆွေးနွေးဖို့တဲ့အမည်စင်းဘယ်နှဦးများတင်သွင်းပါလဲဆရာ
အခုကျွန်တော်တို့စပြီးတော့အမည်စင်းဒီနေ့ညနေပိုင်းကိုတင်နေပြီဗျတကယ်တော့ဒီကိစ္စအတိုင်းကြီးအတွက်အရေးကြီးတာလည်းပါတယ်နောက်ပြီးတော့ပုံမှန်တွေကလည်းအများကြီးပြင်ဆင်မဲ့ဥစ္စာတွေပါတဲ့အခါကျတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်ဟိုတက်ရောက်နိုင်တဲ့ကိုယ်စားလှယ်အားလုံးဒီဘက်ကဝင်ပြီးဆွေးနွေးကြလိမ့်မယ်ထင်တယ်ဗျဆွေးနွေးရမှလေများတဲ့အခါကျတော့ဟိုရှုထောင့်အသီးသီးရနေပြီးတော့ဖွဲ့ချုပ်ကိုယ်စားလှယ်အကုန်လုံးကတော့ဆွေးနွေးပြလိမ့်မယ်ထင်တယ်
ဆရာအခုလိုပြကြပေးတာကျေးဇူးများကြီးတင်ပါတယ်ဆရာ
ကောင်းပါပြီ